အမေရိကန်ပြည်တော်စုကနိုင်ငံရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်တဲ့ပထမဆုံးလူမဲအမျိုးသားဖြစ်သူစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိဟောင်းကောလင်ပါဝဲအသက်84နှစ်အရွယ်မှာဒီကနေ့အောက်တိုဘာလ18ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်။ COVID-19 ရောဂါရဲ့နောက်ဆက်တွဲကျမ်းမာရေးအခြေအနေကြောင့်သူကွယ်လွန်တာဖြစ်တယ်။သူကကာဝယ်ဆေးအပြည့်အဝထိုးပြီးသားသူဖြစ်တယ်လို့ Facebook လူမှုကွန်ရက်ဆိုင်မနာမှာသူ့ရဲ့မိသားစုကကြေညာချက်ထုတ်ပါတယ်။တိတ်ပြီးတော့ချီးကျူးစရာကောင်းတဲ့ချစ်ခင်ပွန်ဖြစ်သူအဖိုးဖြစ်သူဖခင်ဖြစ်သူလေးစားစရာအမေရိကန်နိုင်ငံသားတဦးကိုဆုံးရှုံးလိုက်ရတာဖြစ်တယ်ဆိုပြီးတော့မိသားစုရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ပြည်တော်စုမှာမစ္စတာပါဝါဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာအထင်ရှားဆုံးလူမဲကောင်းဆောင်တူဖြစ်ပါတယ် Republican သမ္မတ3ဦးကသူ့ကိုအစိမ့်ရာထူးတွေတာဝန်ပေးခန့်ခဲ့ပြီးတော့ Vienna စစ်ပွဲမှာစစ်တမ်းခံခဲ့ရပြီးတဲ့နောက်အမေရိကန်စစ်တပ်မှာရာထူးအမြင့်ဆုံးရခဲ့ပါတယ် Vienna စစ်ပွဲမှာတရားရခဲ့တဲ့မစ္စတာပါဝါဟာ1989ခုနှစ်ကနေပြီးတော့1989ခုနှစ်အထိသမ္မတ Ronald Reagan လက်ထက်မှာအမျိုးသားလူမျိုးအကြံပေးဖြစ်နေတာဝန်ထမ်းခဲ့ပါတယ်1992ခုနှစ်ပင်လယ်ကူးစစ်ပွဲကာလအမေရိကန်သမ္မတ George W. Bush လက်ထက်မှာတော့ကျယ်လီပွင့်တက်ဗိုလ်ချုပ်ကြီး Colin Powell ကစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဖြစ်နေတာဝန်ထမ်းခဲ့ပါတယ်။သဘောထားအလေးလက်ရှိတဲ့ Republican Party ကိုထောက်ခံသူလက်တွေ့ကြတဲ့ Mr. Powell ကို1996ခုနှစ်ကသမ္မတနေရာဝင်ပြိုင်မှုအတွက်ပြောဆိုမှုတွေရှိပေမဲ့လည်းဇနီးဖြစ်သူကန့်ကွက်တာကြောင့်သူဝင်ရောက်မရှင်ပြိုင်ခဲ့ပါဘူး။2008ခုနှစ်မှာတော့သူဟာ Republican Party နဲ့သဘောထားကွဲပြီးတော့အဲ့ဒီတုန်းကသမ္မတလောင် Barack Obama Democrat သမ္မတဖြစ်ဖို့အတွက်တရားဝင်ထောက်ခံခဲ့သူဖြစ်ပါတယ်ခင်ဗျာ။